ကွန်ရက်များတင်ဖို့လွန်ခဲ့တဲ့2006ခုနှစ်ပေါ့လေဟိုလွန်ခဲ့တဲ့အခုဆိုရင်ဒါ7နှစ်ကျော်ကတည်ထောင်လာတာပါဒီကယ်လီဖိုးနီးယားမှာတော့အမေရိကမှာတော့ဟိုကယ်လီဖိုးနီးယားတိုင်းအမေရိကမှာတော့မြန်မာအများဆုံးပေါ့လေကျွန်တော်တို့သတ်မှတ်ချက်အရဆိုရင်တော့လူ8000လောက်8000ကျော်လောက်ဒီကယ်လီဖိုးနီးယားမှာနေပါတယ်ကျွန်တော်လော့စ်အိန်ဂျလိစ်နီးတဝိုင်းမှာဆိုလဲ4000ကျော်လောက်နေပါတယ်ကျွန်တော်ကတော့ဟိုပေါ့ဒီဟို first လာဟိုဒီနိုင်ငံမှာပြောရင်တော့ first generation မြန်မာလို့ပြောရင်တော့မြန်မာတွေကတော့ second generation ပေါ့လေကျွန်တော်ပြီးပါတယ်က1984တွေကကျွန်တော်အမေကထွက်လာတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်ဒီမှာအကြောင်းတွေပါတယ်ပြီးပြီးတော့ကျွန်တော်အဓိကတည်ထောင်နေတဲ့အဓိကတော့တည်ထောင်လာတဲ့ဟာတော့မြန်မာရိုးရာယဉ်ကျေးမှုပေါ့လေဟိုကျွန်တော်တို့ဒီငငယ်လေးနဲ့ရောက်လာတဲ့မြန်မာတွေဟိုပြီးတော့ဒါမှမဟုတ်ဒီမှာမွေးတဲ့မြန်မာတွေပေါ့လေကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရာယဉ်ကျေးမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာယဉ်ကျေးမှုအကသင်္ဍန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့ဟိုအတွက်ရည်ရွယ်ပြီးတော့တည်ထောင်ခဲ့ပါတယ်ပထမအစဆိုတော့လိုရတော့ခက်တာပေါ့အင်မတန်ကြိုးစားပါတယ်ဒီကိုယ့်ရဲ့ community မှာလဲဒါလွန်ခဲ့တဲ့7နှစ်ဆိုတာကစဉ်းစားကြည့်မြန်မာပြည်တော်မှဒါရင်ဆိုးရခက်ပဲရှိသေးတယ်ဆိုတော့ဒီအထူးသဖြင့်ကိုကဟိုဘာသာရေးတို့နိုင်ငံရေးတို့လောက်တာမဟုတ်တာမဟုတ်လို့နည်းနည်းလေးဒီတို့ရဲ့ဒီ mindset ကဒီကျွန်တော်တို့ရဲ့ဒီကျွန်တော်ရဲ့ mission statement ကိုဟိုနည်းနည်းလေးဟိုဘယ်လိုပြောမလဲစိမ့်နေတော့ပေါ့လေဆိုတော့ဖြစ်နိုင်ပါမလားပေါ့လေပြီးတော့နောက်တစ်ခုကလည်းအရင်တော့ဆိုရင်လည်းကျွန်တော်တို့ဒီမှာကြီးပြင်းရောက်လာတဲ့အခါမှာလည်းမူမေးတယ်ပေါ့နိဘယ်ကလာလဲဆိုကျွန်တော်တို့ကဘာမှမလာလဲဆိုတောင်းတောင်းဘူးမှမသိကြအောင်ဆိုတော့ဒီ wall map မှာလည်း exposure လည်းနေတယ်ဒီမှာရောက်တဲ့မြန်မာတွေကလည်းအရင်တော့ကိုယ့်အကူတီးတန်းမဲ့နေကြတယ်ဆိုတော့ဘာမှဆိုရင်တို့ကရှောက်ပြောကြတယ်ပေါ့နော်ဘမူဒါကလာတာလားဟိုဘာမှဆိုတာက island လားမေးကြတယ်ပေါ့လေဆိုတော့သိမ့်မတိကြအောင်ဆိုတော့အဲ့ဒါလည်းပါတယ်ပေါ့လေကျွန်တော်အတင်းကြီးထောင်တာကျွန်တော်ကဟို awareness ပေါ့လေဆိုတော့အဲ့လိုလုံးရင်းနေပဲအခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေပေါ့လေဆိုတော့နောက်ပိုင်းတော့လည်းဒီမြန်မာပြည်မှာပွင့်သွားတဲ့အခါကျတော့ documentary တွေလာပြီးရိုက်ကြတယ်မြန်မာပြည်မှာလည်း documentary ကားသင်တန်းကျောင်းတွေရှိကြတယ်ဆိုတော့ကျွန်တော်ပြတာ10နှစ်ရှိပြီပြီးတော့ကျွန်တော်ဒီမှာမြန်မာအကသင်တန်းကျောင်းကိုလည်းဖွင့်ထားတာဟို၄နှစ်လောက်ရှိပြီလွန်ခဲ့တဲ့၅နှစ်ကမြန်မာအစိုးရပွင့်သွားပြီးတော့ဥသိမ်းစင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်တွားပြီးတော့ယဉ်ကျေးမှုညီဌာနဝန်ကြီးနဲ့တွေ့ပြီးတော့ကျွန်တော်ဒီမြန်မာပြည်ကနေပြီးတကယ်တော်တဲ့ဆရာမကြီးကိုခေါ်ခြင်းနဲ့ကျွန်တော်တို့အသင်းနဲ့ကုန်ကြစည်းနဲ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဟိုနေဖို့ထိုင်ဖို့ကျွန်တော်အိမ်မှာပဲစီစဉ်ပေးမယ်အကုန်လုံးဆိုပြီးကျွန်တော်တို့ကဟိုဖိတ်ခေါ်ခဲ့တယ်မြန်မာပြည်ကနေနာမည်ကြီးတဲ့ဟိုဆရာမကြီးနူးနူးစိန်နူးနူးခင်ပေါ့နော်တို့တွေကအရင်တော့အာဆီယံစီးကိန်းမှာတကယ်ကိုတင်ပေးတဲ့ဆရာမကြီးတွေပေါ့လေနည်းနည်းစက်တိုက်လာပြီးတော့ဒီမှာကလေးတွေကိုလည်းတင်ပေးတယ်ပြီးတော့နောက်ပိုင်းကျွန်တော်တစ်နှစ်ပတ်လုံးဒီမြန်မာရိုးရာယဉ်ကျေးမှု performance တွေကိုလည်းเนาะတချို့ ASEAN ပွဲတို့မှာခေါ်တဲ့ခါမှာလည်းကျွန်တော်တို့ကသွားကနိုင်ခဲ့တာပေါ့လေနောက်တစ်ခုကကောင်စီဝင်ချုပ်ချုပ်ပေါ့လေအဲဒီမှာပထမအဆုံးချင်းဖွင့်ဖို့အတွက်ဟိုဒီ Washington DC မှာဟိုနော်ဟို initiate လုပ်ခဲ့တယ် 2015 May လာနေပြီးတော့စပြီးတော့ဒီမှာလည်းဟိုကောင်စီဝင်ချုပ်ချုပ်ဖွင့်ခဲ့တယ်အဲ့ဒါကြီးကျွန်တော်အများကြီးမြန်မာလူမျိုးအတွက်ပေါ့လေမြန်မာပြည်အတွက်ကိုဟိုတက်နိုင်တယ်ပဲကူညီခဲ့တယ်ကိုကလည်းတတိမဟုတ်ဘူးကိုကလည်းနာမည်ကြီးတဲ့လူမဟုတ်ပေမဲ့လည်းမြန်မာပြည်ဒီမိုကရေစီကြောင်းလဲမှုမှာကိုတက်တဲ့ပညာလေးဘက်ကနေပြီးတော့ပဲကျွန်တော်ကတော့ဒါတက်နိုင်တယ်ကူညီပေးခဲ့တာပေါ့နော်ဟိုဂျော့ဂျ်ကနေဒီပြောသလိုပဲပေါ့နော်ဆိုရကဘာကူညီမလဲပြင်မှုမဲ့ထိုင်ဆောင်နေလို့မရဘူးပေါ့လေကိုကတက်နိုင်တယ်ကူညီမှလာရင်ဒါကဘယ်နိုင်ငံမှစိုးတိုးတက်တာအဲ့ဒါလေးပါ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။